အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းဘီရင်ဟာဆနာဘောဒီယာကအွန်လိုင်းကနေပြီးတော့အဖွဲ့မှစကားပြောကြားသွားခဲ့ပါတယ
် COVID-19 pandemic is a global crisis like no others.It has disrupted
ကမ္ဘာတဝှမ်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံစဘူးရင်ဆိုင်နေရတဲ့အကြောင်းနဲ့ဒေတာရဲနိုင်ငံတွေကြားမှာသွေးစီးညင်ညွမှုနဲ့ပူပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါပြီ။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကမဖိတ်ကြားတဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးလို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးကဲဒါမှမဟုတ်ရင်ပြည်အောင်စုအဆင့်ဝင်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုံးမြင့်တန်ကြားမှာဒီနေ့ညပိုင်းမှာပဲကြေညာသွားခဲ့ပါပြီ။တကယ်ဆိုအာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုကိုစားပြုတဲ့နိုင်ငံအကြီးကဲကိုမဖိတ်ကြားဘဲနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတာဒါပထမဆုံးကြိမ်ဖြစ်ပါပြီ။မြန်မာစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တွေကိုအပြေရှားရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အတိုင်းလုပ်ငန်းစဉ်တွေကိုအတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသတင်းထုတ်ပြန်ပါတယ်။လွတ်လပ်တက်ကြွပြီးတော့ဗမ်းမလိုက်တဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံအချင်းချင်းမိဝဲမပြတ်ပေါင်းဖက်ဆက်ဆံရေးကိုရှေ့ရှုတဲ့နိုင်ငံအချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုကိုစောင့်ထိန်နေဆိုတဲ့နိုင်ငံသားရေးမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့ဆက်ပြီးတော့လိုက်နာဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။